ောင်တက်လာမဲ့အစိုးရဟာပဲအစိုးရပဲဖြစ်ဖြစ်ပေါ့ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့လက်ရှိအခြေအနေအထိကတော့ဟိုအများစုကတတ်မှတ်ထားတာအခုလက်ရှိလှုပ်ဆောင်နေတဲ့ပြည်ပြင်ပြောင်းလဲရေးဟာနည်းနည်းလေးအချိန်ရလာပြီးဟိုတိုးတက်မှုတွေလည်းအတိုင်းအတာတစ်ခုရှိတယ်ဆိုပြီးအားလုံးကလည်း credit ပေးကြပါတယ်ဆိုတော့နောက်တက်လာမဲ့အစိုးရသည့်အနေနဲ့ဒီပြည်ပြင်ပြောင်းလဲမှုအခြေအနေလည်းဆက်ပြီးတော့ထိန်းသိမ်းရလဲရအောင်ဟိုပေါ့တစ်ဖက်မှာတောင်းဆိုနေကြတဲ့စီးပွားရေးပုံမလွတ်လောက်ခွင့်တို့ဘာလို့လဲတဟဇာတာများတတ်အောင်တက်လာတဲ့အစိုးရတင်နေဗာရီများလှုပ်ဆောင်တင်တယ်လဲဆိုတာလေးကိုသိချင်တာပါခင်ဗျ
ဘယ်သူဘယ်ပါတီကအနိုင်မယ်ဘယ်အစိုးရဖြစ်လာမယ်ဆိုတော့ဒါခမခက်တယ်လေဟိုဘယ်လိုပဲဖြစ်ဖြစ်ကျွန်တော်အနေနဲ့ကတော့ဒီတကယ်လို့လက်ရှိအစိုးရဆိုလဲသူကပြည်ပြည်ပြောင်းလဲမှုတော့သူကအရှိန်ဟုန်နဲ့ဆက်လုပ်အောင်ပါပဲဒါကတော့ဟိုနောက်ကျောင်းပြန်တယ်ဆိုတဲ့အမျိုးတော့ရှိဖို့လိုလေဟိုပြည်သူလူထုရဲ့တောင်းဆိုချက်ကလည်းဒါလောလောဆယ်တင်တင်ရှာတွေ့နေရတာပဲဟုတ်တယ်မလားနောက်တစ်ချက်ကဟိုကျွန်တော်ဆိုလိုတာဘယ်ဆိုတာတကယ်မှအစိုးရတစ်ဆိုတာလဲဒါခုနလိုဟိုဆိုးရဲတဘောတော့ဒီဘယ်အစိုးရတစ်ပဲဖြစ်ဖြစ်ဟာလာဟိုဘယ်လိုဖွဲ့စည်းရင်းနဲ့ပဲခွက်ခွက်ပေါ့လေနော်အဲခုနစီးပွားကြည့်ပြီးပြောင်းလဲမှုဆိုတာတော့ဒါဒီအချိန်ကတော့ကြာသွားမယ်ပေါ့မထင်ဘူးဟိုကမျိုးနိုင်ငံကလည်းအခုဟာလာဟိုရှင်းပြောရင်တော့ဗျာဟိုဟာလာဒီပြည်ပြည်တော်ပြောင်းလဲမှုကဒါစောင့်ရေးစပေါ့ဗျာစောင့်ရှိသေးတာဟုတ်အဲနောက်ပြီးတော့လည်းဒီကျွန်တော်တို့နောက်နိုင်ငံအနေနဲ့ကလည်းအဲတကယ်လို့ဒီခုနကဒီရွက်ကောက်ပွဲအချင်းတွေကိုတော့ကျင်းပတယ်ဆိုရင်တော့ဒါဟိုအမေရိကန်နိုင်ငံအနေနဲ့ကခုနကသူရှိတဲ့လက်ရှိဆန်ရှင်လေးကိုဒါပြက်ပြက်လိုက်မယ်ဆိုရင်တော့ဒါတပိုကောင်းသွားတော့ပါညာ
အစိုးရအသည့်အနေနဲ့ကောဟိုပေါ့ဟိုပြည်ပြည်ပြောင်းလဲရေးဆက်လုပ်တာတော့ဟုတ်ပါပြီအများစုကလည်းကျွန်တော်တို့လေ့လာကြည့်သလောက်ဆိုရင်အခုရွက်ကောက်ပွဲဝင်ကြတဲ့ပါတီအတော်တော်များများဟာလည်းထိပ်ပါတီကြီးတွေအပါဝင်ပေါ့သူတို့ကလည်းဒီပြည်ပြည်ပြောင်းလဲရေးကိုလက်ခံတယ်ဒီဟာဟိုဆက်လုပ်ဖို့လိုအပ်တယ်ဆိုတာကိုရေပွားအဖြစ်သူတို့ဟိုလက်ခံကြတယ်ဆိုတာကိုကျွန်တော်တို့လေ့လာမိတော့တွေ့ရပါတယ်ဆိုတော့နောင်တက်လာမယ့်အစိုးရအသည့်အနေနဲ့ဒီဟာကိုအချိန်ကောင်းကောင်းနဲ့ဆက်ပြီးတော့ဟိုရှေ့ဆက်သွားနိုင်အောင်ဘလို့အချက်တွေများဦးစားပေးလှုပ်ဆောင်တဲ့လို့မြင်မိပါလေဗျအ
ဲကျွန်တော်ဟိုပါပေါ့နော်ဥတီပိုင်းဆိုင်ရာလုံလောက်မှုရှိဖို့လိုတယ်နော်အဲနောက်တစ်ချက်ကတော့ဒီခုနကဒီနည်းမြုံတော်မှုဥတီနော်ဒါလည်းဖတ်ပြီးတော့ဟလာဟိုဒါကဘာဟိုကနာဆိုင်ကျင်းနဲ့ညီတဲ့ဒီနည်းမျိုးတော်ဥပဒေလဲတာဆက်ပြီးတော့အဲပြည်ပြောင်းလဲဖို့လိုလိမ့်မယ်လို့ထင်တယ်နော်အဲနောက်ပြီးတော့ဒီကျွန်တော်တို့အတိကတော့ဟောပေါ့ဗျာဒီခုနကသူမြတ်နိုင်ငံမှာတော့ဗျာဥမာ FBI ဝင်နေဆိုရင်ဟလာသူကဘာနဲ့တိုက်တာလဲဆိုတော့ဘယ်နည်းအတွင်းပြောင်းလုပ်ပေးနိုင်တယ်လို့ဘာလို့သူကပြောတယ်လေအဲအဲ့ဒီပိုင်းမှာတော့ဒီမှာတော့ဘရူဂျီဘရူဂျီစနစ်ကြီးကလည်းနည်းနည်းရှိနေတော့နော်အဲအဓိကတော့ကျွန်တော်မြင်တာကတော့ဒီပြည်ရရှင်အပိုင်းမှာပြည်ရရှင်မင်းသားဆဆတာအတုံးပြုလို့လို့ထင်တယ်နော်အဲပြည်ရရှင်သူ့ဆိုင်ရာဆိုင်ရာအပိုင်းတွေမှာပြည်ရရှင်တွေမင်းသားဆဆအတုံးပြုလို့ရှိရင်အဲခုနပြောတဲ့ဒီရင်းနှီးမြှုပ်နှံမှုဝင်လာတဲ့အပိုင်းမှာလည်းဒါဟိုမင်းသားဆဆနဲ့အဲရှိုးရှိုးရှူဖြစ်နေတာပေါ့နော်
ဟိုလွတ်တော်တွေမှာလည်းသူတို့အရင်တော့ဆွေးနွေးကြကြတာတွေရှိပါတယ်အခုဘာဖြစ်လို့လဲဆိုတော့ဗမာနိုင်ငံရဲ့စီးပွားရေးဟာ cash based economy ဖြစ်နေတော့ငွေသားအပေါ်မှာအခြေခံတဲ့ဈေးကွက်ဖြစ်နေတော့ credit card တို့ဘာတို့တခြားနည်းနဲ့သုံးတဲ့အသုံးပြုရဥစ္စာတွင်းကျကျမဖြစ်လာသေးတော့အဲ့ဒါကိုတွင်းကျကျဖြစ်ဖို့အတွက်သူတို့လွတ်တော်တွေမှာဆွေးနွေးကြတယ်စီစဉ်နေလောက်ကြတယ်ဆိုတာလည်းကျွန်တော်တို့ကြားပါတယ်ဆိုတော့အဲ့ဒီဟာတွေဖြစ်လာရင်ရောအတိုင်းအတာတစ်ခုတည်းကျွန်တော်တို့ဟိုပေါ့ဒီနိုင်ငံခြားကဘဏ်တွေရောက်လာဖို့အတွက်အထောက်အကူပြုနိုင်မလားဒါမှမဟုတ်လေဟို vice versa ပေါ့နိုင်ငံခြားဘဏ်တွေရောက်လာပြီးတော့မှအဲ့လိုမျိုးတဖြည်းဖြည်းနဲ့ push လုပ်သွားမယ်အနေအထားမျိုးများမြင်မိလားအကဲဘဏ်လုံးငါးမှာရှိနေတယ်ဆိုတော့
ဟိုအကတော့ဒီနိုင်ငံခြားဘဏ်ဝင်တာကိုအကတော့ welcome လုပ်ကြတယ်ဘာလို့လဲဆိုတော့ဟိုနိုင်ငံခြားဘဏ်မဝင်မချင်းကျွန်တော်တို့အကတော့ဒီမှာအရေးကြီးဆုံးဖြစ်တယ်နော် capacity ပေါ့နော်ဒီဟိုဒီကြွန့်ကျင်မှုအဆင့်မြင့်တင်ဖို့ဆိုတာဒါနည်းနည်းခက်တယ်လေအဲသူတို့လာလို့ရှိရင်တော့အကတော့ကခုနပြောလို့တချို့တော့ပြောတာပါလေဟာသူတို့နဲ့ဘယ်လိုပြိုင်မလဲပတ်နေသူတို့နဲ့တော့အကတော့ကနေပေါင်း90လောက်ကွာချနေတော့ပြိုင်ဆိုင်မှုအားမှာတော့အကတော့ပြည်သိမ်းပါနေတော့မပြိုင်နိုင်တော့အမှန်ပဲနော်ဒါပဲလို့လဲသူတို့နဲ့ပူပေါင်းဆော်ရမှာပါဗျာဟုတ်တော့မလားပူပေါင်းဆော်ရပြီးတော့မှခုနကကိုလူချင်းနဲ့အားလေးတော့ဒါအပေးယူလို့ကိုလူပါပေါ့နော်အဲ့တော့ဟိုအကတော့ထင်တာကတော့ဒီနိုင်ငံခြားဘဏ်တွေနည်းနည်းဆော်ရဝင်လာလေအကတော့ကျွတ်တော့ပူပြီးတော့အကျိုးရှိတယ်ပဲထင်တယ်ဘာလို့ဆိုတော့သူကဒီ capacity မှာ to build up ပါသူတော်လေးကူညီပေးနိုင်တယ်။เนาะဥပမာဆိုတော့ဆိုရင်နိုင်ငံပါဝင်လာရင်သူတို့ပြည်ပြည်ရဲ့ဝန်ထမ်းတွေကိုသူက training ပေးမယ်အတုံးချမယ်။ဒီအနေမှာ capacity က build up ဖြစ်လာတာပေါ့เนาะ။သူတကယ်နိုင်ငံလည်းလိုရဖြစ်လာတာပဲ။အဲ့ဒီအနေမှာတခါပြည်ပြည်နဲ့ဒါကကျွမ်းကျင်မှုတွေများလာလို့ရှိရင်အဲ့ဒါဘယ်လိုပဲဟိုဘာနေပြောင်းနေတော့တခြားဘာပြောင်းသွားတယ်တခြားဘာကူညီလာတယ်ဘယ်လိုလဲဖြစ်ဖြစ် ကျွမ်းကျင်မှုအတိုင်းတာမှာတော့အင်္ဂါတို့တော်လေးတော့အကျိုးများရှိလိမ့်မယ်ထင်တယ်နော်အဲ့ဒါအကြီးဆုံးချက်ပဲတကယ်တော့တိုးတက်သွားတယ်လေဒီချက်ပဲလေဒီ FDI နဲ့ SDI နဲ့ပဲသူဟာဝင်သွားတာပဲဟုတ်တယ်မလားတိုးတက်သွားတဲ့အခြေအနေအခြေခံကျက်ရသွားတာပဲဟုတ်တယ်မလားနောက်မှသာသူကလည်းစူးစမ်းတာတပိုင်းပါဗျာဟုတ်လားဒါတော့ policy ကတော့ဟုတ်လားကိုနိုင်ငံသားတွေနိုင်ငံခြားပြန်ခေါ်လာတော့ဘာလို့ဟုတ်လားဘောစီ Chinese တွေကြော်တော့ပါဆိုတာအဲ့ဒါသူ့ရဲ့ policy လေဟုတ်တယ်မလား
ဟုတ်တယ
်အကြောလည်းတုတ်တေလောက်တော့တော့ပါတယ်ဒါပေမဲ့လို့တိတ်ပြီးတော့အားရတဲ့အချိန်မျိုးမရောက်သေးဘူးပေါ့ဗျာအဲကိုလူမျိုးကြီးနော်ပြန်ခေါ်တယ်ဥမာအိန္ဒိယဆိုရင်လည်းအဲဒီလူတွေတုတ်တက်သွားတာပဲဟုတ်တယ်မလား
ဟုတ်တယ်
အော်ဗဲလီယာနေသူ့လူမျိုးကြီးကိုဟလာဟို person of indian origin ဆိုမှတခါဟိုဥပဒေနဲ့ပြုစုပြီးတော့ပြန်ခေါ်တာလေဟုတ်တယ်မလား
အဲ့
ဒါနဲ့ဘင်္ဂလူတေဖီတဲသွားတာပဲနော်အဲ့တို့လည်းအဲ့လိုဟာလေးရှိတယ်အိန္ဒိယတို့တိရောကနမူနာလေးကောင်းနေရှိပါလေဒါလေးကျွန်တော်ကတော့အဓိကအရေးကြီးတာယူဖို့လိုတာပေါ့ဒါပေမဲ့မြန်မာပြည်ရဲ့တခါကဘယ်လိုဖြစ်လဲဆိုတော့အရင်တော့ကျွန်တော် FEC စနစ်စပြီးတော့ဟိုတေရဲမော်ပြုဆောင်တော့လည်းလိုပဲကျွန်တော်ကတိရုပ်ပြည်ကဟိုအချင်းကြီးအတိရုပ်ပြည်ကဟိုဥပမာလေးလိုက်လို့ရှိရင် FEC ကဟလာသူတို့ကနိုင်ငံခြားသားပဲခိုင်ရုံရှိတယ်အဲတန်ရှာတာပဲအနေနဲ့ပဲလိမ့်လိမ့်လူဟောက်လို့ရမဟုတ်ဘူးပြမြန်မာနိုင်ငံသားအကုတ်ကန်ကုန်ပေးလိုက်တော့အာဇာလာရှုပ်ကုန်ဟုတ်တယ်မလားအခုလည်းဒီမှာ PR ပေးတဲ့စနစ်ပေါ့နော် Family Residence စနစ်ကအရောရလူကြီးတာကအိန္ဒိယလူပေါ့ Person of Indian Origin မြန်မာမြန်မာကြီးဆိုတဲ့မြန်မာလူမျိုးပေါ့ဗျာနော်ဒီပြည်နိုင်ငံသားဖြစ်နေပြီလေမြန်မာလူမျိုးတွေပြန်ခေါ်ဖို့ဆိုရမှာအခုကမဟုတ်ဘူးမြန်မာလူမျိုးတွေမကောင်းနိုင်ငံသားပါထည့်လိုက်တော့အာဇာလာတာရှုပ်ပြန်တယ်ဒီတခါ FPC ကိစ္စတော့လို့ပဲအဲ့တော့အမှန်ကတော့ကုချခေါ်ချင်တာကုလူမျိုးခေါ်ချင်တာနော်အဲတမန်နိုင်ငံသားဖြစ်နေပါစေကုလူမျိုးပြခေါ်ပဲအဲဒီတိုင်းပြည်တူဆောင်ရေးမှာပြကူညီပေါင်းကျွန်တော်တို့လုပ်မယ်ဆိုတော့တိရွက်လက်ဒီရိုင်းနဲ့သွားတာအိန္ဒိယလက်ဒီရိုင်းနဲ့သွားတာမြန်မာကျတော့တခါတည်း broad minded ပေါ့ပေါ်တော့သိကျုံပြီးတော့ခေါ်လိုက်တော့ဇာလာအရှုပ်ကိုကုနိုင်ငံသားအခွင့်အရေးနဲ့ဇာလာအခွင့်အရေးပို့ရတယ်